မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ8တန်းကျော်ထောက်ပံ့မဲ့အစီအစဉ်ကိုနိုင်ငံတော်အတမြန်ဘုတ်ကိုဒေါ်အောင်ဆန်းစုကြည်နဲ့မနေ့ဇွန်လ9ရက်နေ့ကတွေ့ဆုံအပြီးမှာကနေဒါဝန်ကြီးချုပ် Justin Trudeau ကကြေညာလိုက်ပါတယ်။အော်တဝါမြို့ကို3ရက်ကြာရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ်အပြင်ကနေဒါဘီရင်ကန်ချုပ်နဲ့ရောဒီလွှတ်တော်ခေါင်းဆောင်တွေမြန်မာမိသားစုအတိုင်းဝိုင်းနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်စုံပြောပြပေးပါမယ်။ပါခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့9ရက်ကြာကနေဒါချစ်ကြည်ခီးစဉ်အတွင်းအော်တဝါမြို့တော်ကို3ရက်ကြာရောက်ရှိစဉ်မှာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ဗုဒ္ဓဟူးနေ့ညနေ4နာရီကကနေဒါလွှတ်တော်မှာရှိတဲ့ဝန်ကြီးချုပ်ရုံးမှာတွေ့ဆုံခဲ့တာပါအခုလိုတွေ့ဆုံစဉ်မနေ့မနေ့ပိုင်းကဒဝဲမြို့နဲ့43မိုင်အကွာမှာမြန်မာစစ်လေရင်ပြတ်ကျခဲ့တဲ့အတွက်တည်ဆုံခဲ့တဲ့တပ်မတော်သားတွေနဲ့မိသားစုဝင်တွေအတွက်ဝမ်းနဲ့ကြေကွဲမိကြောင်းဝန်ကြီးချုပ် Trudeau ကပြောကြားခဲ့ပါတယ်ဒါအပြင်ခေါင်းဆောင်ကြီးနှစ်ဦးတို့ဟာဒီမိုကရေစီဖော်ဆောင်မှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လက်ရှိမြန်မာနိုင်ငံမှာဆက်လက်ဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုကနေဒါရဲ့ထောက်ခံမှုအကြောင်းကိုပါဆွေးနွေးခဲ့ကြပါတယ်။ကနေဒါဝန်ကြီးချုပ်ရဲ့ကြေညာချက်မှာမြန်မာနိုင်ငံအနေနဲ့လူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ကြိုးပမ်းမှုတွေကိုရှေ့တိုးလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပြီးအထူးသဖြင့်အမျိုးသမီးတွေလူငယ်တွေကိုလေးစားလိုက်နာပြီးတိုင်းရင်းသားတွေနဲ့ရိုဟင်ဂျာတွေအပါအဝင်ဘာသာရေးလူနည်းစုတွေကိုအကာအကွယ်ပေးဖို့ပေါ်ပြထားပါတယ်အခုလိုကနေဒါဝန်ကြီးချုပ်ကတိုက်တွန်းလိုက်တာနဲ့ပတ်သက်လို့ကနေဒါမြန်မာ network ကတင်တီစောစောကနေအခုလိုပြောပါတယ်
ကျွန်တော်တို့ကနေဒါနိုင်ငံရဲ့အဓိကထူးခြားချက်ကတခြားနိုင်ငံတွေကပို့ပြီးတော့ multi culture ပေါ့နော် diversity ဖြစ်တယ်ကျွန်တော်တို့ဒီမှာကလူမျိုးပေါင်းစုံနေပေါ့နော်အထူးသဖြင့်ကျွန်တော်တို့ဒီ refugees တွေပါတယ်တော်တော်များများများတဲ့ခါမှာဒီမှာက muslim အင်အားစုတွေနောက်ပြီးတော့ဒီမှာကအဲ့လိုမျိုးပေါ့နော် refugee အင်အားစုတွေအထူးသဖြင့်ဒီလိုမျိုး rolling jail လို့ခေါ်မယ့်အင်အားစုတွေကအများကြီးရှိတယ်ပေါ့နော်ဆိုတဲ့ခါမှာသူတို့တွေကဒီမှာအခြေစိုက်ထားတာလည်းရှိတယ်ပေါ့နော်ဆိုတဲ့ခါမှာသူတို့ရဲ့ထုတ်ပေါင်းမှုတွေချစ်တဲ့မှုတွေကဒီမှာတခြားနိုင်ငံတွေနဲ့ဆိုင်ပို့ပြီးတော့အားကောင်းတဲ့သဘောမျိုးကျွန်တော်တို့တွေ့ရတယ်လीဆိုတော့အဲ့ဒီအရာတွေကဒီ local MP တွေကတစ်ဆင့်ပေါ့နော်အဲ့လိုမျိုးအဆင့်ဆင့်သွားပြီးတော့ပါလီမန်ထဲမှာလည်းဒီအရာတွေပေါ်မှာသူတို့တွေလည်းကတွန်းအားပေးရတဲ့ပုံမျိုးရှိတယ်လို့ကျွန်တော်ကအဲ့ဒါကိုမြင်ပါတယ
်အခုလိုဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးဝင်ကြီးချုပ်ထူတို့ကလူသားချင်းစာနာမှုအထောက်အကူပေးဖို့နဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုရှေ့တိုးဆောင်ရွက်နိုင်ဖို့ကနေဒါနိုင်ငံကဒေါ်လာ 8.8 တန်းပေးမယ်လို့ကြေညာခဲ့ပါတယ်ဒီထောက်ပံ့ငွေတွေဟာလူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ဖို့ငြိမ်းချမ်းရေးတည်ဆောက်မှုကိုထောက်ခံအားပေးဖို့နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအမျိုးသမီးတွေပါဝင်ရေးကိုထောက်ခံအားပေးဖို့အတွက်အသုံးပြုမှာဖြစ်ပါတယ်။ဒီအကူအညီတွေထဲမှာဒုက္ခရောက်နေတဲ့လူတွေကိုကယ်ဆယ်ရေးအတွက်အရေးပေါ်စားနပ်ရိက္ခာအထောက်အကူပေးရေးခိုးကိုးစရာနဲ့ကျန်းမာရေးပြည်စုစောင့်ရှောက်မှုတို့ပါဝင်ပါတယ်။ဒါအပြင်ကနေဒါကမြန်မာနိုင်ငံရဲ့ကာလကြာရှည်ပြည်တွင်းစစ်အဆုံးသတ်ရေးအတွက်အုပ်စုအလုံးပါဝင်ပြီးထောက်ရငင်းငယ်ရရှိဖို့မြန်မာနိုင်ငံရဲ့ဂျိုးပန်းချက်ကိုလည်းထောက်ခံတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံပြီးဒေသစံတော်ချိန်ညနေ9နာရီပတ်ဝန်းကျင်မှာအော်တဝါမြို့ကမြန်မာမိသားစုတွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံဖို့ရှိကြောင်းဥဆောင်စီစဉ်သူမမင်းမင်းအောင်က VOA ကိုအခုလိုပြောပါတယ
်။ဆိုတော့ကျွန်မရသလောက်လူဦးရေကိုတော့မနေ့ည8နာရီမှာနောက်ဆုံးထားပြီးတော့ပေးရပါတယ်။ဆိုတော့အခုလက်ရှိမှာတော့ကျမတို့အမနေ့ကလိုက်မယ်လို့ရထားတဲ့စရင်တဲ့လူတွေဒီကိုဘယ်ချိန်ရောက်လာမလဲဆိုကျမတို့၄နာရီ45နောက်ဆုံးထားပြီးတော့ကျမတင်ပို့ရပါမယ်တင်ပို့ပြီးမှဘယ်မှာလုံးမယ်ဘာလုံးမယ်ဘယ်ကိုလာခဲ့ပါဆိုတာကိုသူတို့ဆက်ပြောပါမယ်ကျမတို့အတိအကျဘယ်မှာလုံးမယ်ဆိုတာတော့မသိသေးဘူးမှာသူတို့လည်း from security ရပါတော့ဆိုတော့ security ရအဲ့ဒါသူတို့ဘက်ကလည်းကျမတို့မပေးတာတွေရှိပါတယ်ဒါပေမဲ့ကျမတို့ပတ်ဖို့နိုင်တယ်လို့တော့ပတ်မို့ရပေါ့
အဲ့တော့ဟုတ်ကဲ့အဲ့တော့၄နာရီ45ထီလောက်ဆိုရင်လူဦးရေအားလုံးပေါင်းဘယ်လောက်လောက်ရှိနိုင်မလဲရှင
်ဒီဘက်မနေ့ကောက်တဲ့စရင်အားလုံးထဲမှာတော့စရင်ထဲမှာတော့လူအားလုံးပေါင်းက123ယောက်ရှိရမှာ
အဲ့တော့အဓိကတော့ဘာတွေမေးမယ်ဘာတွေတင်ပြမလဲလို့ရောဟိုစဉ်းစားထားကြလဲရှင
်သူများတွေတော့ကျွန်မမသိဘူးပေါ့နော်ကျွန်မ individual ကတော့ကျွန်မတို့ဒီကနေဒါကိုရောက်နေတဲ့ဗမာပြည်သားတွေအနေနဲ့ပေါ့လေအကယ်၍များဗမာပြည်ကိုပြန်ပြီးတော့အခြေထောက်ကွေမရှိသေးတဲ့ကာလတွေမှာဘလောက်ထိဒီမှာဒီပြည်ဝင်ကြောင်းလဲဒီမှာထဲထဲဝင်ဝင်လုံနိုင်မလဲဒီဘက်နိုင်ငံမှာနေရင်လည်းဘလောက်ထိကျမတို့ပံ့ပိုးနိုင်မလဲဆိုတဲ့အဲ့ဒီ general question ပဲကျမကသိချင်ပါတယ
်ဂျွန်လ6ရက်နေ့မှာတော့ကနေဒါနိုင်ငံရဲ့ Federal စနစ်တရားရေးမှန်တမ်းရဲ့အခမ်းကဏ္ဍနဲ့လူမှုရေးဆိုင်ရာမူဝါဒများစီးပွားရေးဖွံ့ဖြိုးတိုးတက်မှုစတာတွေနဲ့ပတ်သက်လို့ Federal နိုင်ငံများ Foreign ကဦးစီးကျင်းပတဲ့ဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့ပါတယ်ဂျွန်လ9ရက်နေ့မှာတော့ကနေဒါရောက်မြန်မာမိသားစုတွေနဲ့တိုရန်တိုမြို့မှာဒေါက်ဆန်းစုကြည်တွေ့ဆုံမှာပါကနေဒါခီးစဉ်အပြီးမှာတော့ဆွီဒင်နိုင်ငံကိုဒေါက်ဆန်းစုကြည်ကဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်